ိုင်းပြည်ရဲ့ပဂရိအခြေအနေတွေကိုထောက်ပြပြောဆိုတာကိုမတရားပုံမှန်တွေနဲ့ဖန်ဆီးတရားစွဲထောင်ချခံထားရတဲ့ကျောင်းသားတွေကိုချက်ချင်းပြန်ပြီးတော့လွှတ်ပေးဖို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘဂတာကျောင်းသားတွေကတောင်းဆိုခဲ့ကြပါတယ်။ရန်ကုန်တက္ကသိုလ်ကိုတော်ဆန်းစုကြည်ရောက်ရှိလာတဲ့အချိန်ကျောင်းသူကျောင်းသားတွေကဆန္ဒပြဆိုင်မုတ်တွေကင်ဆောင်ပြီးအခုလိုတောင်းဆိုခဲ့ကြတာပထမဆုံးအကြိမ်လေးဖြစ်ပါတယ်။ဘာကြောင့်တော်ဆန်းစုကြည်ကိုတမကကျောင်းသားတွေကဆန္ဒပြခဲ့ကြရပါသလဲ။ဒီကနေ့ရန်ကုန်တက္ကသိုလ်ဆေးရတုခမ်းမမှာမြန်မာနိုင်ငံကျင်းထောက်ဖွဲ့ချုပ်အကြီးအကဲဖြင့်ကတိခံယူဖို့ရောက်ရှိလာတဲ့နိုင်ငံတော်၏တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘဂတာရန်ကုန်တက္ကသိုလ်ကျောင်းသားများတမကဘဂတာကျောင်းသားတွေကထန်းစည်းခံကျောင်းသားတွေအမြန်ဆုံးပြန်လွှတ်ပေးရေးအပါအဝင်ကျောင်းသားတို့ရဲ့အခွင့်အရေးတွေအတွက်ဆိုင်းမုတ်တွေတိုင်ဆောင်ပြီးငြိမ်းချစွာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဘဂတာများဖွဲ့ချုပ်ကကျောင်းသူကျောင်းသားတွေကနိုင်ငံတော်၏တာဝန်ခံပုဂ္ဂိုလ်ကိုဘာကြောင့်ဆန္ဒပြခင်ရပါသလဲ။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘဂတာထွေထွေတွေ့မှုကိုကောင်းထက်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဒီနေ့တိုင်းပြည်မှာဖြစ်နေတဲ့ကျောင်းသားအခွင့်အရေးကိစ္စအပါအဝင်ပေါ့နော်။ 7 million ကျွန်တော်ရှိတတ်တဲ့ချိန်မှာကျွန်တော်တို့ဒီတရားစွဲဆိုတဲ့ကိစ္စရမယ်။ဒီလိုမျိုး 7 million ခံထားနေပုံမှာဒီပုံမှာဆက်ဆိုးတက်ပြီးတော့တရားစွဲဆိုမှုတွေရှိနေတယ်။ပြီးရခါမှာဒီအောက်တိုဘာကိစ္စမှာပါနေတဲ့ထူးဝေရန်လိုကိစ္စရမယ်တွေရှိနေတယ်။အဲ့တော့ဒီလိုမျိုးဖြစ်နေတဲ့ကိစ္စရတူကိုတောင်းဆိုမှုပြီးမသိလို့လား။နောက်ဆိုတဲ့ကိစ္စရပုံမှာကျွန်တော်တန်မြတ်ရှိတယ်။တကယ်ကိုယ်တိုင်ကတကယ်တိုင်မသိဘူးလို့လည်းကျွန်တော်ယူဆတဲ့တော့ကျွန်တော်တို့ဒီနေ့အဲ့လိုမျိုးလုပ်ကြရတာဖြစ်ပါတယ်အဓိကရည်ရွယ်ချက်ကတော့ဒီနေ့ရန်ကုန်တိုင်းမှာဖြစ်ပျက်နေတဲ့တောင်သားခွင့်ရင်ပုံစံတာဒီမန္တလေးတိုင်းမှာဖြစ်ပျက်နေတဲ့တောင်သားငယ်လေးတွေဆန်းတဲ့ကိစ္စရမျိုးတောင်သားမျိုးတွေစီးစေခြင်းနဲ့ပြည့်ရခါမှာမျက်နှာချင်းဆန်ပြီးတော့ကျွန်တော်တို့တွေနဲ့တင်းဝါနေတဲ့အောင်ဖြစ်နေတဲ့တောင်သားမျိုးတွေနဲ့မျက်နှာချင်းဆန်ပြီးကျွန်တော်တို့ရဲ့ခံစားချက်ကိုကျွန်တော်ပေါ်ထုတ်တာဖြစ်တယ
်တိုင်းပြည်ရဲ့လက်ရှိဖြစ်ပျက်နေတဲ့နိုင်ငံရေးကြေညာရေးအခြေအနေတွေကိုတက်ကြွထိုးထောက်ပြခဲ့ကြတဲ့တောင်သားတွေအပါအဝင်ဒီမိုကရေစီအားစုတွေတက်ကြွလှုပ်ရှားသူတွေကိုကာကွယ်ရေးနဲ့ပြည်ထောင်စုပါဝင်အာဏာပိုင်တွေဘက်ကပုံမှန်မျိုးစုံနဲ့ဖန်ဆီးတရားစွဲဆိုထောက်ချနေတဲ့အခြေအနေကိုတော့ပြည်သူကရွေးချယ်တင်ပြောက်လိုက်တဲ့ဒေါ်ဆန်းစုကြည်ခေါင်းဆောင်တဲ့ NLD ရသားဆွေရည်နဲ့တာဝန်မဲ့လက်ယူမရှိထားသေးဘူးလို့လည်းဘာသာသာအထွေထွေအတွေ့အပူကဝေဖန်သွားပါတယ
်။ဟိုမတရားဖန်ဆီးနေဆိုရင်လွတ်မှာပေါ့ဆိုတဲ့သတိလုံးတစ်လုံးပဲပြောသွားပါတယ်ပေါ့နော်။အဲ့တော့ဒီပတ်ကတုတ်ပြင်းရတာတော့ဟိုတုန်းကလည်းကျွန်တော်တို့ဒီဓာတ်ရိုက်မှာရှိတဲ့မျိုးစင်မျိုးမရှိတော့ဘူးလို့ခံစားရပါတယ်ပေါ့နော်။အဓိကပြောချင်တာကဒေါ်ဆန်းစုကြည်ကိုကျွန်တော်တို့ပြောရမယ့်ကိစ္စရတာတော့အရှားမဟုတ်ဘူး။ဒီကနေ့တော့ဆွေးနွေးစုရဲ့လက်ကမ်းဖြစ်တဲ့ဒီလိုဩဇာခံနေတဲ့ရဲတပ်ဖွဲ့တွေကဆင်းနိုင်ကျင်းနေတယ်။ဒါရီအားလုံးကဒေါ်ဆန်းစုကြည်နဲ့အန်အန်ဒီဆွေးနွေးရဲ့ပုံလေးကကြောင်းလုပ်နေတာဖြစ်တယ်။ဒီလိုကိစ္စရတဲ့မျိုးကိုကျွန်တော်တို့ကလက်ပိုက်ကြည့်နေသင့်တော့ဘူး။နော်ဒီလိုရင်းနဲ့ဆွေးနွေးစုကဒေါ်ဆန်းစုကြည်ကောင်းကြီးဘာမှလုပ်မှာမဟုတ်ဘူး။တနည်းအားဖြင့်ပြောလူကောင်းကြီးဘာမှလုပ်မှာမဟုတ်ဘူး။အဲ့တော့ကြောင့်နော်လက်ပိုက်မကြည့်တော့ဘဲဆွေးနွေးစုနဲ့လက်ခွဲတင်ပြီးဆွေးနွေးစုနဲ့ညှိဆက်နေတဲ့လုပ်ငန်းတွေအစလည်းဆုံးအားလုံးကိုကျွန်တော်တို့ကနော်အစနေပြောင်းပြောင်းလူလူနဲ့ညှိဆက်တဲ့လူလူအခြေပြုရဲ့အင်အားစုနဲ့ညှိဆက်တဲ့အခင်းချင်းတစ်ခုကိုဖန်တီးတင်နေတဲ့အချိန်ကြီးသားတစ်ခုရောက်နေပါဘူး။လူလူကိုဒုက္ခရောက်နေကြတယ်လို့အစားပကိစ္စမှာလုံမမဟုတ်တဲ့ဆွေးနွေးစုတော့ကျွန်တော်တို့ကလမ်းခွဲတင်နေပြီဆိုတာကိုပဲကျွန်တော်မြစ်တာရက်ခံနေပါ
အခုလိုတကယ်တော်ကြီးတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရန်ကုန်တက္ကသိုလ်ရောက်ရှိလာတဲ့အချိန်မှာဘဂတာတပ်မကကျောင်းသားကျောင်းသူတွေဘက်ကကျောင်းသားတို့ရဲ့အခွင့်အရေးဆန္ဒထုတ်ဖော်တောင်းဆိုခဲ့တာဟာနိုင်ငံသားတို့ရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အဖြစ်လွတ်လပ်စွာထုတ်ဖော်ပြောဆို권လှူရှားမှုအဖွဲ့အစံကကြိုးဆိုပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆို권လှူရှားမှုအဖွဲ့အစံကကိုရဲဝေဖြူအောင်ကအခုလိုပြောပါတယ
်ဟိုကျွန်တော်တို့ဒီကျောင်းသားတွေရဲ့တောင်းဆိုချက်က၃ခုရှိတာတွေ့ရတယ်အခုကတော့ဒီအဆောင်လေးပြနာလေးကိစ္စလေးဟိုအခုလက်ရှိဒီတောင်းတဲ့မျိုးစက်မှာပါတဲ့တောင်းသားတွေအပါအဝင်အခြားတောင်းသားတွေဖန်ပြခံတာလွတ်မြောက်ဖို့ပေါ့နောက်တစ်ခုကဒီအွန်တကီပြပါကိစ္စနဲ့ပတ်သက်ပြီးတော့ဒီကိုယ်ရင်တောင်းသားလေးတယောက်မတိမဆိုင်အဖမ်းခံထားရတာပေါ့နောက်သူပြန်လွတ်မြောက်ဖို့ဆိုအကြိမ်ကြီးကအချက်တုံးရတွေ့ရတယ်ပေါ့သူတို့ကလည်းဟိုကျိုးတို့ရဲ့ဒါတောင်းသားတွေနဲ့သူတို့ရဲ့ဒီရေဝုန်းဝုန်းနဲ့သူတို့ရဲ့ဆန္ဒကိုဟိုထုတ်ဖော်လာတာပေါ့နောက်တစ်ခုကဒီတောင်းဆန်းသူဒီတောင်းလာတဲ့အချိန်မှာဒီဆန္ဒပြတယ်တောင်းဆိုတယ်ဆိုတာကကောင်းတဲ့ကိစ္စတစ်ခုပဲပေါ့နော်။ဘာလို့ကောင်းတဲ့ကိစ္စတစ်ခုပဲလဲ။ကျွန်တော်တို့ကတစ်ခါမှကနိုင်ငံရေးပြဿနာအားဖြင့်ဘာလို့တွေ့ရလဲဆိုတော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကဒီနေ့ဒီမှာဖြစ်ပျက်နေရတကယ်ဒီအဖြစ်အပျက်တွေအချက်လက်တွေကိုတကယ်ရောသိရောသိရလားဆိုတာပြဿနာပဲ။ကျွန်တော်တစ်ခါကဒီတောင်းဆန်းသူကြီးဟုတ်သွားထွက်ခဲ့တဲ့အခါကြီးနားထောင်မှာကြားရလို့ရှိရင်တစ်ခါကအံ့ဩမိတဲ့အခြေအနေရှိရပေါ့နော်။သူကတကယ်မြင်တဲ့အခြေအနေတိရောသိရလားဆိုတာကိစ္စဖြစ်လာတာပေါ့။အဲ့ဒီလိုအခြေအနေမျိုးမှာတောင်းသားတွေကတကယ်မြင်တဲ့အခြေအနေကိုတော့ပြချင်းဆန္ဒထုတ်ဖော်ခြင်းအားဖြင့်တော်ရန်သူကြီးလည်းသိလာနိုင်နေပေါ့နော်အဲ့တော့ဒီလိုဟာမျိုးကဒီတော်ရန်သူကြီးတို့ကလည်းသိရလားမသိလို့ရှိရင်သူဘယ်လိုဖြစ်ရှင်းမလဲဆိုရဲအဖြစ်တစ်ခုပေါ်ပေါက်လာမလို့ပြင်ပါတယ
်ဒီကတိရေကုန်တက္ကသိုလ်ဆေးရတုခမ်းမကိုတော်ဆန်းစုကြီးရောက်ရှိလာတဲ့အချိန်မှာတော့ဆန္ဒပြဖို့စောင့်ဆိုင်နေတဲ့ကျောင်းသားတွေကိုရေကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးပေးသိန်းကလာရောက်စကားပြောခဲ့တာရှိသလိုစိုက်ပုတ်တွေပကိုင်ဆောင်ဖို့ကိုလည်းရဲတော်ဝင်ရှိတဲ့သူတွေကဟန်တာပိတ်ပြီးခဲ့ပါတယ် ဒါပေမဲ့လည်းတော့ဆန်းစုကြည်ကန်းကိုပတ်သက်တဲ့ဝင်ရောက်ချိန်မှာတော့တပ်မကတောင်းသူကျောင်းသားတွေဘက်ကဖိကတည်းဆိုင်ဖို့တည်းကန့်ဆောင်ပြီးဆန္ဒပြခဲ့ကြပါတယ်။အခုလိုတော့ဆန်းစုကြည်ကိုကျောင်းသူကျောင်းသားတွေကဆန္ဒပြတာပထမဆုံးကြိမ်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူခွေဖောက်ပြမှုတွေပေါ်တော့ဆန်းစုကြည်အနေနဲ့မတိကျိုးကျွန်လစ်လူပြုထားတယ်ဆိုပြီးလဲဒေဂရကခီးစီတချို့မှသူ့ကိုဆန္ဒပြခဲ့ကြတာရှိတယ်လို့လက်ဗရောင်းကြီးဒီစီမံကိန်းအရေးတော်ဆန်းစုကြည်တွားရောက်လေ့လာစေတော့ကလည်းဒေသခံတွေဘက်ကဆန္ဒပြကန့်ကွက်ခဲ့ကြပါသေးတယ်ရှင်။